Welcome to the Voice of America in Burmese.
Mingla Nanakin Makmya, View American Tangani na Town Saligu ne. Mila Kuye Taujani Nanakin, a season ago, Washington DC Murogani Diet, Totally Bini Babi, Lando Mida, Nasali, Tonsan Hinne, Tonsa Kurugani, Payu Nasin and Yavakmya. Mingla Bakna, General Samuwa, Dignity to a season.
ငွေတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံအနေနဲ့ဒဏ်ငွေတွေကိုငွေကြိုတင်ပေးစနစ်နဲ့ဝယ်ယူဖို့ရုရှားကပြောကြားလိုက်ပါတယ်စီးရီးယားကဒါတုလက်နက်တီအန်တီအမြားတဲ့နေရာမှာရှိနေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ကအနေနဲ့အငင်းပွားပွဲဆန်ရ
ါဆိုရင်တော့ကချင်ပြည်နယ်အတွင်းစည်ရေးတင်းမာမှုတွေရဲ့နောက်ဆုံးအခြေအနေနောက်ပြီးပထမအဆုံးထုတ်လွှင့်ပေးမှာကတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ဖိနှိပ်ကန့်သတ်မှုတွေအဆုံးသတ်ဖို့အတွက်အမေရိကန်အောက်လွှတ်တော်ကတောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်လိုက်တယ်ဆိုတာနဲ့ပတ်သက်ပြီ
း calling on the government of Burma to end its persecution of the Rohingya Muslims and respect the human rights
အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ရဲ့ပြောဆိုဝေဖန်ချက်ဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာကြားကြရမှာပါဒါအပြင်ထိုင်းနိုင်ငံရဲ့အခြေအနေတွေကထိုင်းစီးပွားရေးအပေါ်မှာဘယ်လိုများရိုက်ခတ်မှုတွေရှိလာမလဲဆိုတာကိုတင်ပြထားတဲ့သတင်းဆောင်ပါစီးရီးယားနိုင်ငံမှာကြီးမားတဲ့ပောက်ကွဲမှုကြီးတစ်ခုဖြစ်ပြီးတော့ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းစတဲ့ထူးခြားတဲ့နိုင်ငံတကာသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုတန်းညိုဦးကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံအတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးမတည်မငြိမ်မှုတွေကြောင့်အစိုးရအနေနဲ့ဘန်ဒာငွေကြေးအခက်အခဲနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအနာဂတ်ဒဏ်ငွေဝယ်ယူမှုတွေအတွက်ငွေကြိုပေးရမယ်လို့ရုရှားနိုင်ငံကအမိန့်ထုတ်လိုက်ပါတယ်။ရုရှားနိုင်ငံဟာယူကရိန်းနိုင်ငံဟာရုရှားထံကနေဒဏ်ငွေတွေကိုမိခိုအားထားနေရတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအနေနဲ့ဗိုလ်ထုံးတွေနောက်ဆုံးထားပေးရမယ်အမေရိကန်ဒေါ်လာ3ဘီလီယံခွဲကိုလည်းအချိန်မီပေးနိုင်ငံချင်းမရှိဘူးလို့ရုရှားလောင်စာစွန့်အင်ဝန်ကြီးဌာနကပြောကြားလိုက်ပြီးဇွန်လ10ရက်နေ့နောက်ပိုင်းဝယ်ယူတဲ့ဒဏ်ငွေတွေအတွက်ငွေသားကြိုပေးရမယ်လို့ဆိုပါတယ်အခုလိုဆုံးဖြတ်ချက်အသစ်ချမှတ်တာကကြာသပတေးနေ့နောက်ပိုင်းအထိဥရောပသမ္မဂအပေါ်ဘလို့အကျိုးသက်ရောက်မှုရှိမယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးဥရောပသမ္မဂနိုင်ငံတွေကလိုအပ်တဲ့ဒဏ်ငွေ30ရာခိုင်နှုန်းကိုရုရှားနိုင်ငံကဝယ်ယူနေတာဖြစ်ပြီးအဲ့ဒီထဲကထပ်ဝက်လောက်ဟာယူကရိန်းနိုင်ငံကဖြတ်သွားတာဖြစ်ပါတယ်တခြားဖြစ်ပေါ်မှုတစ်ခုမှာတော့ရုရှားသမ္မဂဗလာဒီမီပူတင်ကတောင်းဆိုထားတဲ့ရာကပဲယူကရိန်းနိုင်ငံအခြေပိုင်းဒွန်နက်စ်နဲ့လူဟန်စ်ကဒေသကယူကရိန်းနိုင်ငံကခွဲထွက်ပြီးရုရှားနဲ့ပေါင်းစည်းရမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုမူလစီစဉ်ထားတဲ့အတိုင်းတနင်္ဂနွေနေ့မှာပြုလုပ်သွားမယ်လို့ရုရှားလိုလားတဲ့ခွဲထွက်ရေးအုပ်စုတွေကပြောပါတယ်လွတ်လပ်တဲ့ပြည်နယ်အဖြစ်ကြေညာတာကိုထောက်ခံသလားကန့်ကွက်သလားဆိုတာကိုမဲဆန္ဒရှင်တွေကမဲခွဲဆုံးဖြတ်ကြမှာဖြစ်တယ်လို့ဒိုနက်စ်ပြည်ထောင်စုခေါင်းဆောင်လို့သူကိုယ်သူရုခန့်ထားတဲ့ခွဲထွက်ရေးသမားဒက်နစ်ဘူရှီလင်းကပြောတာကိုကိုးကားပြီးတော့ရုရှားမီဒီယာတွေမှာဖော်ပြထားပါတယ်
စီးရီးယားနိုင်ငံမှာနောက်ဆုံးကျန်နေတဲ့ဒါရုလက်နက်8ရာခိုင်နှုန်းဟာအန္တရာယ်များပြီးတော့လက်လန်းမမီတဲ့နေရာတွေမှာဖြစ်တယ်လို့စီးရီးယားဒါရုလက်နက်ဖြတ်သိမ်းရေးကိုကြီးကြပ်တဲ့ကုလသမဂ္ဂအဖွဲ့အကြီးအကဲပြောလိုက်ပါတယ်။စီးရီးယားနိုင်ငံရဲ့ဒါရုလက်နက်တွေ100ရာခိုင်နှုန်းအားလုံးဖြတ်သိမ်းပြီးဖြစ်ဖို့အတွက်တိုင်ကြီး16ခုပဲကျန်တော့တယ်လို့ဒီလုံခြုံရေးကောင်စီမှာတကယ်ပိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက် Secret Club ကသတင်းတောက်တွေကိုပြောတာပါ။ဒါမှမဟုတ်အဲ့ဒီတိုင်ကြီးတွေကိုဒီအရန်ကိုအန္တရာယ်များတဲ့နေရာတွေမှာထားထားပြီးတော့အဲ့ဒီနေရာတွေကိုသွားဖို့ကလည်းလုံခြုံရေးပြဿနာရှိတယ်လို့သူမကပြောပါတယ်။အဲ့ဒါသူလက်နက်တွေအားလုံးဖြတ်သိမ်းမှုတတ်မှတ်ထားတဲ့ဂျွန်လ30ရင်းနေမတိုင်ခင်ဆီးရီးယားနိုင်ငံအနေနဲ့ဒီလက်နက်တွေကိုဖြတ်သိမ်းသွားနိုင်ဖို့အတွက်ကနေရာတိုင်းကိုအကန့်အသတ်မရှိသွားနိုင်ဖို့ကအရေးကြီးတဲ့အကြောင်းဒါပြင်အချိန်လဲသိပ်မကြံတော့ဘူးလို့သူကပြောပါတယ်တချိန်တည်းမှာလည်းပဲဒီဆီးရီးယားရဲ့အဓိကအတိုက်ခံဖွဲ့ရဲ့ခေါင်းဆောင်ဟာမက်ဂျာဘာဟာဝါရှင်တန်မှာနိုင်ငံချင်းဝန်ကြီးဂျွန်ကယ်ရီအပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့ဒီဆွေးနွေးပွဲဟာဒီဆီးရီးယားပြည်သူတွေအတွက်ရလဒ်ကောင်းနေရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်ဆီးရီးယားပြည်သူတွေဟာသူတို့ခံစားနေရတဲ့ဒုက္ခတွေကိုအမေရိကန်ကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းလဲဂျာဘတ်ကပြောဆိုထားပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံကစစ်သွေးကြွအုပ်စုဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲသွားတဲ့ကျောင်းသူ256ယောက်ရှာဖွေရေးအတွက်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း၄နိုင်ငံကကူညီဖို့ခရီးပြုလိုက်ကြပါတယ်။ပျောက်ဆုံးနေတဲ့ကျောင်းသူတွေရှာဖွေပေးရေးကမ်းလှမ်းလာကြတဲ့အထက်နောက်ဆုံးကမ်းလှမ်းလာတဲ့တရုတ်နိုင်ငံကိုကျေးဇူးတင်ကြောင်းမြို့တော်အဘူဂျာမှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံအတွင်းနိုင်ဂျီးရီးယားသမ္မတဂိုလက်ဂျွန်နသန်ကပြောကြားလိုက်ပါတယ်ကမ္ဘာစီးပွားရေးညီလာခံကိုတက်လာကြသူတွေဟာသူ့နိုင်ငံကိုထောက်ခံအားပေးမှုတွေဖြစ်ပြီးအချမ်းဖက်သမားတွေအတွက်ပြင်းထန်တဲ့ထုံးနှက်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်က ကိုယ်စလဲရီသာဒီညီလာခံကိုတက်မလာကြရင်အကျန့်ဖက်သမားတွေဘက်ကအောင်ပွဲခံပြီးအကျန့်ဖက်မှုတွေကိုဆက်လက်ကျူးလွန်ကြလိမ့်မယ်လို့လည်းသမရဂိုလတ်ဂျွန်နသန်ကပြောပါတယ်။ရှာဖွေးရေးလုပ်ငန်းအတွက်ဆက်သွယ်ရေးထောက်ပံ့ရေးနဲ့ထောင်လိုင်းရေးဆိုင်ရာအချက်လက်တွေကူညီဆောင်ရွက်ပေးဖို့အမေရိကန်နိုင်ငံကအရာရှိတွေမကြခင်ရပိုင်းအတွင်းနိုင်ဂျီးရီးယားနိုင်ငံကိုရောက်မယ်လို့အမေရိကန်စစ်ဖက်အရာရှိတွေကဗိုလ်ထုတ်နေမှာပြောပါတယ်။ဗြိတိန်နိုင်ငံကလည်းဆက်သွယ်ရေးဂျူရူကတပ်ပုံတွေရယူပေးမှာဖြစ်တယ်လို့ပြည်သစ်နိုင်ငံကလည်းလုံခြုံရေးဆိုင်ရာအရာရှိတွေပို့ပေးမယ်လို့ပြောပါတယ်။
လီဗျားနိုင်ငံမှာတရက်သမားတွေကိုလီဗျားနိုင်ငံအရှိပိုင်းရဲ့ထောက်လိုင်းရေးအကြီးအကဲကိုတရက်နဲ့ပြစ်တက်လိုက်ပါတယ်။လီဗျားထောက်လိုင်းရေးအရာရှိဖြစ်တဲ့အီဘရာဟင်ဆန်ဆူစီဟာစာသာပြီးနေတုန်းကဘန်ဂါဇီမြို့မှာသူ့ကားနဲ့သွားနေတုန်းခုလိုမျိုးတက်ခံလိုက်ရတာဖြစ်တယ်လို့လီဗျားအာဏာပိုင်တွေကပြောပါတယ်။လီဗျားဖို့အစိုးရဟာနိုင်ငံတွေကလက်နက်ကန်အုပ်စုတွေနဲ့ပြည်သူ့စစ်အဖွဲ့တွေကိုထိန်းချုပ်နိုင်ဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။အဲ့ဒီပြည်သူ့စစ်အဖွဲ့ဟာလီဗျားခေါင်းဆောင်ဟောင်းဂဒါဖီကို2011ခုနှစ်ကဖျောက်ချခဲ့တဲ့သဘုံဟောင်းတွေဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်။အထူးသဖြင့်ဒီဘန်ဂါဇီမြို့မှာအခြေအနေတွေကမတိမငြိမ်ဆက်ဖြစ်နေပြီးတော့အခုသတင်းပတ်စောပိုင်းကလေးကလည်းလုံခြုံရေးတပ်တွေကိုပြစ်မှတ်ထားပြီးတော့အသေးခံဘုံခွဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။2012ခုနှစ်တုန်းကအစ္စလာမစ်စစ်သွေးကြွတွေကအမေရိကန်တပ်အမတ်နဲ့နောက်ထပ်အမေရိကန်3ခုတပ်ပစ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတွေတော်များများဟာဘန်ဂါဇီမြို့မှာရှိတဲ့ကောင်စစ်ဝေးရုံးတွေကိုပိတ်ထားလိုက်ရပါတယ်ခင်ဗျာ။
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာရုကဖက်ရှာခံရတဲ့ထိုင်ဝန်ကြီးချုပ်ဟောင်းရင်းလိုက်ရှင်နဝါအနေနဲ့ဥပဒေကြောင့်အရာနောက်ထပ်အရင်းနှီးမှုတစ်ခုနဲ့ထပ်ရင်ဆိုင်ရပါတယ်။အငင်းပါဝယ်ဆန်ရောင်းဝယ်ရေးအစီအစဉ်မှာပေါ်ဆောင်မှုအတွက်အပြစ်ရှိတယ်ဆိုပြီးထိုင်နိုင်ငံအကြစ်ပြတ်ချဆမှုတိုက်ဖြတ်ရေးကော်မရှင်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဆန်ရောင်းဝယ်ရေးအစီအစဉ်နဲ့ပတ်သက်ပြီးရင်းလိုက်အပေါ်အရေးယူဖို့လုံလောက်တဲ့အထောက်အထားရှိတယ်လို့ကော်မရှင်ကမနေ့ကတင်ညင်တင်ညွတ်ထဲဆုံးဖြတ်လိုက်ပါတယ်။အဲ့ဒီအစီအစဉ်ဟာလဆာမှုတွေနဲ့ပြည်နေပြီးဒေါ်လာဘီလီယံပေါင်းများစွာအလဟသဖြစ်ခဲ့ရတယ်လို့ဝန်ကြီးချုပ်ဟောင်းဝေဖန်သူတွေကထောက်ပြပြောဆိုနေကြတာပါဒီမှုဟာအခုအထက်လွှတ်တော်ရှေ့ရောက်သွားပြီဖြစ်ပြီးရင်းလက်ကိုအေးအေးယူရေးမဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအတီးဖြစ်ခဲ့မယ်ဆိုရင်နိုင်ငံရေးကနေ၅နှစ်တိတိပြည့်ပြင်တားမြစ်ခံရမှာလည်းဖြစ်ပါတယ်ဒီတော့တည်းမှာပဲထိုင်းဖွဲ့စည်းပုံတရားရုံးကတရားသူကြီးတူရဲ့အိမ်ထဲကိုမနေ့ကပဲလက်ပစ်ပုံတစ်လုံးနဲ့ပြစ်သွင်းခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ဝန်ကြီးချုပ်ကိုယာရုကဖယ်ရှားပစ်ဖို့အခြေခံဥပဒေတရားခုံရုံးကဗုဒ္ဓဟူးနေ့မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မနေ့ကမနေ့အစောပိုင်းကပြစ်ခဲ့တဲ့လက်ပစ်ပုံးကြောင့်တရားသူကြီးရဲ့ဘန်ကောက်မြို့တော်ကနေအိမ်ခေါင်မိုးနဲ့ကားစီးအနေငယ်ပျက်စီးသွားပြီးဘယ်သူမှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်
။တရုတ်သမ္မတရှီကျင်းပင်ကိုဝေဖန်ထားတဲ့စာအုပ်ကိုထုတ်ဖို့လုပ်နေတဲ့ဟောင်ကောင်ကစာအုပ်ထုတ်ဝေသူကိုတရုတ်တရားရုံးကနေပြီးတော့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ယိုဝါဂျင်းထုတ်တဲ့စာအုပ်တွေတော်များများကိုတရုတ်ပြည်မကြီးမှာတားမြစ်ပိတ်ပင်ထားပြီးတော့သူ့ကိုဓာတ်ပစ္စည်းတွေတရားမဝင်ခိုးသွင်းမှုနဲ့ရှင်စန်းမြို့မှာမနှစ်ကဖမ်းဆီးခဲ့တာပါ။ပြပရောက်တိုက်ခန့်ဆိုင်ဆရာဖြစ်တဲ့ယူဂျင်းရေးတဲ့ China's Godfather ရှီကျင်းပင်ဆိုတဲ့စာအုပ်ကိုထုတ်ဝေဖို့လုပ်နေတဲ့ချိန်မှာသူ့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။သူ့ရဲ့သားဖြစ်သူယိုယောင်ဂျန်ကတော့ဒီအသက်83နှစ်ရှိဖြစ်တဲ့သူ့ရဲ့ဖေကိုအခုလိုမျိုးပြစ်ဒဏ်ချတာဟာတရားမျှတမှုမရှိဘူးဆိုပြီးတော့ VOA Mandarin ဌာနကိုပြောပါရတယ်။ယိုဝန်ဂျင်းဟာကျန်ရပါသာဖြစ်ပြီးတော့ဒီပြစ်ဒဏ်ဟာတိတ်ကိုပြင်းထန်လွန်းတယ်လို့သူ့ရဲ့ရှင်နေဖြစ်သူက VOA ကိုပြောပါရတယ်။ယိုရဲ့ထုတ်ဝေလုပ်ငန်းတွေကြောင့်တရုတ်အာဏာပိုင်တွေဟာသူ့ကိုပြစ်မှတ်ထားခဲ့ကြတာဖြစ်တယ်လို့တရုတ်ဆိုရကိုဝေဖန်သူတွေကဆွဆွအပြစ်တင်ပါတယ်။တစ်ချိန်တည်းမှာလည်းဒီတရုတ်နိုင်ငံရဲ့ထင်ရှားတဲ့သတင်းတောက်တူကိုနိုင်ငံတော်လှည့်ဝှက်ချက်ပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ပြီးတော့ဒါဟာတရုတ်နိုင်ငံရင်ပြင်အကြမ်းဖက်ဖြိုခွင်းမှုနှစ်ပတ်လည်နေ့မတိုင်ခင်အတိုက်ခံတွေပေါ်မှာတရုတ်ဆိုရရဲ့အခုနောက်ဆုံးဖိနှိပ်မှုဖြစ်ပါတယ်။တရုတ်ဆိုရရဲ့စာရွက်စာတမ်းတစ်ခုကိုတရားမဝင်ရယူပြီးတော့ပြပသတင်းမီဒီယာတွေကိုပေးခဲ့တယ်လို့တန်တရားဖြစ်တာကြောင့်သတင်းတောက်ကောက်ယူကိုဒီဧပြီလ24ရက်နေ့တုန်းကဖမ်းဆီးခဲ့တာဖြစ်တယ်လို့တရုတ်ဆူရပိုင်ရှင်ဝါသတင်းအေဂျင်စီကကြာသပတေးနေ့မှာပြောထားပါတယ်
။အာဖရိကတိုက်တွင်းမြန်နှုံးမြင့်ယထာလာနေနဲ့အဝေးပြေးကားလာနေဖောက်လုတာနဲ့လေကြောင်းလုပ်ငန်းတွေတိုးချဲ့ကူညီလှုပ်ဆောင်ပြီးအာဖရိကတိုက်တွင်းကတရုတ်နိုင်ငံရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်သွားမယ်လို့တရုတ်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။အာဖရိကတိုက်တွင်းတရုတ်နိုင်ငံရဲ့ငွေကြေးဆိုင်ရာရင်းနှီးမြှုပ်နှံမှု10ဘီလီယံတိုးချဲ့လှုပ်ဆောင်မယ်အကြောင်းဝန်ကြီးချုပ်လီကေရှန်းကပြောကြားလိုက်တဲ့အတွက်စုစုပေါင်းတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဟာဘီလီယံ30အထိရှိလာမှာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာတရုတ်ဝန်ကြီးချုပ်ကကြာသပတေးနေ့မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အာဖရိကတိုက်တွင်းတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေဟာနိုင်ငံရေးအရာဘာနောင်ကျိုးမှမပါဘူးလို့လည်း စကားပြန်ကတဆင့်ဝန်ကြီးချုပ်လီကေချန်းကပြောပါတယ်တရုတ်နိုင်ငံအနေနဲ့အာဖရိကတိုက်တွင်းကပြည်တွင်းရေးကိစ္စတွေမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့သူကပြောပါတယ်အာဖရိကတိုက်တွင်းကမြို့တော်တွေအချင်းချင်းဆက်သွယ်ပေးမယ်မြန်နှုံးမြင့်ရထားလမ်းတွေဆောက်လို့ရေးအတွက်နဲ့စီမံခန့်ခွဲရေးအတွက်အာဖရိကတိုက်နဲ့ပူးပေါင်းဆောင်ရွက်ဖို့တရုတ်နိုင်ငံအနေနဲ့အသင့်ရှိတဲ့အကြောင်းဝန်ကြီးချုပ်လီကေချန်းကဂရုပြုပြောကြားပါတယ
်ကမ္ဘောဒီးယားနိုင်ငံကဒီလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကခုယူသွားခဲ့တဲ့ဆယ်ရာစုနှစ်ကရှေးဟောင်းရထုနှစ်ခုကိုကမ္ဘောဒီးယားနိုင်ငံကတရားဝင်ပြန်လည်လက်ခံရရှိလိုက်ပြီဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့ကုစားကဘာကျော်ဆိုသာဘီလီလန်ကုမ္ပဏီကြီးကိုအမေရိကန်အစိုးရအကျိုးဆောင်ရှေ့နေကတရားဆွဲလိုက်တဲ့အတွက်ရှီအောင်ရုပ်ထုတစ်ခုကိုကုမ္ပဏီကပြန်ပေးဖို့သဘောတူလိုက်တာဖြစ်ပါတယ်။တခြားကဘာကျော်လီလန်ကုမ္ပဏီကြီးဖြစ်တဲ့ခရစ်စတင်းကလည်းသူ့သဘောနဲ့သူဆုံးဖြတ်ပြီးတော့အခြားရှီအောင်အမွေနှစ်တစ်ခုကိုပြန်ပေးရလိုက်တာပါ။ဒါဟာတခြားသူတွေအတွက်စံပြဖြစ်လုပ်ပြလိုက်တာဖြစ်တယ်လို့အခုသတင်းပတ်တွင်ကျင်းပတဲ့နယူးယောက်မြို့ကအဲ့ဒီရှီအောင်အမွေနှစ်ပြန်လည်အနှံ့တဲ့အခမ်းအနားမှာကမ္ဘောဒီးယားအစိုးရအဖွဲ့ဝင်ဝန်ကြီးဆုံအန်းကပြောဆိုထားပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. ဒါကတော့တောက်ကြနေနန်လက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုသားညုံဦးတို့ကြီးညာသွားခဲ့ကြတာဖြစ်ပါရခင်ဗျာ။အခုချိန်ကစပြီးတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးနားဆင်ရမှာကတော့မြန်မာနိုင်ငံအတွင်းရိုဟင်ဂျာလူနည်းစုတွေအပေါ်ဖိနှိပ်ကန့်သတ်မှုတွေအဆုံးသတ်ဖို့မြန်မာအစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်ကနေမေလ9ရက်နေ့ကအတည်ပြုလိုက်ပါတယ်။ရိုဟင်ဂျာလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေကိုဝေဖန်ထားပြီးပြီးခဲ့တဲ့နှစ်ဆန်းကစစ်တွေမှာနိုင်ငံတကာအကူအညီပေးအဖွဲ့တွေရဲ့ရုံးတွေကိုတိုက်ခိုက်အကြမ်းဖက်ခဲ့တဲ့ကိစ္စကိုလည်းဝေဖန်ပြစ်တင်ထားပါတယ်။အသေးစိတ်ကိုကိုသားညင်ဦးကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးတွေမှာအခုလိုမျိုးလူနည်းစုလူမျိုးတွေအပေါ်ဖိနှိပ်တဲ့လူခွင့်ရေးအခြေအနေမတိုးတက်သေး၍ပြုပြင်ပြောင်းလဲမှုတွေအောင်မြင်မှုရှိတယ်လို့မဆိုနိုင်တဲ့အကြောင်းဗိုလ်တုံးနေတုန်းကလုပ်တဲ့အောက်လွှတ်တော်အစည်းအဝေးမှာ Republican ရော Democrat နှစ်ပါတီစလုံးကအမေရိကန်လွှတ်တော်အမတ်တွေကဆွေးနွေးတင်ပြခဲ့ကြတာပါ2012ခုနှစ်ကလေးကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မွတ်စလင်လူမျိုးသသိန်း4000လောက်ဟာအိုးအိမ်ဆုတ်ခွာထွက်ပြေးကြပြီးတော့သူတို့ရဲ့နေစဉ်ဘဝဟာလည်းအတော်လေးကိုစိတ်ပျက်စရာအခြေအနေဖြစ်နေတယ်ဆိုပြီးတော့လွှတ်တော်အမတ်တွေကမြန်မာဆွေးအားပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။အောက်လွှတ်တော်နိုင်ငံကြီးကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အမတ် Edward Rice ကရိုဂျာရီပေါ်ဖိနှိပ်မှုဟာထုတ်မပြောနိုင်အောင်လို့ကိုရက်ဆက်လွန်းနေဆိုပြီးတော့မြန်မာဆွေးအားပေါ်မှာဝေဖန်ပြစ်တင်သွားပါတယ
်။ Calling on the government of Burma to end its persecution of the Rohingya Muslims and respect the human rights of all ethnic and religious minority groups within
ရိုဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေရပ်တန့်ဖို့နဲ့မြန်မာနိုင်ငံတွင်းကလူမျိုးနွယ်စုအလုံးလူနည်းစုဘာသာဝင်အလုံးတို့ရဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့မြန်မာဆိုရကိုတောင်းဆိုထားပါတယ်ရိုဂျာမွတ်စလင်တွေဟာကမ္ဘာမှာအဖိနှိပ်ခံရဆုံးလူနည်းစုလူမျိုးတွေဖြစ်ကြပါတယ်ရိုဂျာမွတ်စလင်တွေဟာမြန်မာနိုင်ငံထဲမှာမျိုးဆက်လိုက်နေထိုင်ခဲ့ကြပေမဲ့လည်းသူတို့ရဲ့နိုင်ငံသားဖြစ်ပိုင်ခွင့်ကိုမြန်မာနိုင်ငံရဲ့1982ခုနိုင်ငံသားဥပဒေအရဆိုရင်တားမြစ်ထားပါတယ်မာဆူယာဟာဆယ်စုနှစ်သုံးခုကြာဒီရိုဟင်ဂျာတွေရဲ့အခြေခံလူခွင့်ရေးကိုစနစ်တကျညှင်းပယ်ပြီးသူတို့ပေါ်ဘယ်လိုမှထုတ်မပြောရလောက်အောင်ညှင်းမနှိပ်စက်မှုတွေလုပ်ခဲ့ပါတယ
်အခုလိုမျိုးရိုဟင်ဂျာလူနည်းစုတွေကိုဖိနှိပ်တဲ့နေရာမှာမြန်မာဆူယာကိုယ်တိုင်ပါဝင်ပတ်သက်နေရဲဆိုပြီးတော့လေဒေသတွင်း NGO တခုရဲ့အထောက်အထားကိုကူကားပြီးတော့လွှတ်တော်မတ် Edward Rice ကအောက်လွှတ်တော်အစည်းအဝေးကိုတင်ပြသွားပါတယ
် In fact a non-governmental organization based in Southeast AsiaRecently disclosed credible documents detailing the full extent of state involvement.
ရှင်းထောင်အချက်မှရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဟာမကြာခင်တုန်းကယုံကြည်စိတ်ချရလောက်တဲ့အထောက်အထားတစ်ခုထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်ညှဉ်းပန်းမှုမှာမြန်မာအစိုးရပါဝင်နေတယ်ဆိုတာကိုအသေးစိတ်ဖော်ပြထားပါတယ
်။ဒီအစိုးမူကြမ်းကိုအဓိကထားပြီးတော့တင်သွင်းသူဖြစ်တဲ့ Democratic Outlet တော်မှာ Jim McGovern ကလည်းဒီမြန်မာအစိုးရဟာရိုဟင်ဂျာလူနည်းစုတွေကိုထိန်းချုပ်ဖို့အတွက်လူမျိုးရေးအခြေခံနဲ့မူဝါဒတွေချမှတ်ကျင့်သုံးနေတယ်ဆိုပြီးတော့ဆက်ဆွဲပြောဆိုသွားပါတယ
်။ The government of Burma remains apathetic to the plight of the Rohingya population and has failed to properly investigate the major events of anti-Rohingya violence.
မြန်မာအစိုးရအနေနဲ့ Rohingya တွေရဲ့အခြေအနေပေါ်စိတ်ဝင်စားမှုမရှိသလို Rohingya စန့်ကျင်ရေးအဓိကဖြစ်ရပ်တွေအပေါ်မှာလည်းအသေးချာစုံစမ်းမှုပြက်ကွက်ခဲ့ပါတယ်။အဲ့ဒီအစားပြည်တော်စုအစိုးရရောရခိုင်ပြည်နယ်အစိုးရကပါ Rohingya တွေရဲ့နေစဉ်ဘဝကိုထိန်းချုပ်ကတ်သတ်ဖို့လူမျိုးရေးဆိုင်ရာမူဝါဒတွေချမှတ်ခဲ့ပါတယ်။
ရိုဟင်ဂျာလူနည်းစုတွေရှိရာဒေသကိုလူသားချင်းစာနာကူညီမှုအဖွဲ့အစည်းတွေတွားရောက်တာကိုကန့်သတ်တာဒီအဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်လဲရိုဟင်ဂျာတွေဟာကြိုတင်ကုသနိုင်တဲ့ယောဂမျိုးတွေနဲ့သေဆုံးနေရတယ်လို့လဲအောက်လွှတ်တော်မတ်မက်ဂိုဗန်ကပြောသွားပါတယ်။အခုဒီအဆိုပြုချက်မူကြမ်းကိုလဲအမေရိကန်ပြည်တော်စုရဲ့အဓိကပါတီကြီးနှစ်ယောက်ဖြစ်တဲ့ဒီမိုကရက်ရော Republican အောက်လွှတ်တော်အမတ်တွေကပါထောက်ခံပြီးတော့ဒီဆုံးဖြတ်ချက်ကိုဗိုလ်တုံးနေမှာပဲအတည်ပြုသွားပါတယ်။ ဆုံးဖြတ်ချက်ထဲမှာရန်ဂျာရီအပေါ်ဖိနှိပ်ကန့်သတ်မှုတွေကိုရပ်ဆိုင်းဖို့မြန်မာစုရကူတောင်းဆိုထားတာဖြစ်ပေမဲ့ဥပဒေအရတစုံတရာအရေးယူဖို့ဆိုတဲ့အပိုင်းမပါပါဘူး။ဒါမှမဟုတ်မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေကိုအမေရိကန်စုရတာဝန်ရှိသူတွေအနေနဲ့အလေးပေးပြီးတော့လှုပ်ဆောင်သွားဖို့ဆိုတာကိုတော့ PRP တိုက်တွန်းထားပါရခင်ဗျာ။
ကိုတောင်းညုံပြောပြသွားတာဖြစ်ပါရခင်ဗျာ။အခုတော့ကချင်ပြည်နယ်ဘက်ကသတင်းကိုဆက်ပါမယ်။ကချင်ပြည်နယ်ဗမော်ခရိုင်အတွင်းမှာဒီကနေ့တိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားနေပြီးမန်ဝင်းကြီးရွာကနေလက်နက်ကြီးပစ်ခတ်တန်းတွေစစ်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောကြပါဗျ။ဒါဟာအစိုးရစစ်တပ်ဘက်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကနေဖမ်းဆီးသွားတဲ့ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲ့ရုံးဝင်လက်နေပြန်လွတ်မပေးရင်အင်အားသုံးမယ်ဆိုပြီးတော့စာပေးပို့ထားတဲ့အချိန်မှာဖြစ်ပွားနေတာလည်းဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနှစ်ဖက်တင်းမာမှုတွေဟာလာမယ့်အပတ်အတွင်းမှာကျင်းပမယ့်အစိုးရနဲ့ KIA ကြားညီညာရေးဆွေးနွေးပွဲပေါ်တက်ရောက်မှုရှိမရှိဆိုတာကို VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကမေးမြန်းစုံစမ်းပြီးအခုလိုတင်ပြထားပါရခင်ဗျာ
။ဟုတ်ကဲ့ကချင်းပြည်နယ်ဗမော်ခရိုင်အတွင်းကတိုက်ပွဲတွေဟာဧပြီလ10ရက်နေ့ကနေစတင်ခဲ့ပြီး18ရက်နေ့မှာညီသက်သွားပေမဲ့ဒီလာဇန်းပိုင်းကနေဂျိုးကြဆိုသလိုဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာလဲမန်စီမြို့နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မန်ဝင်းကြီးရွာကဒေသခံတယောက်ကပြောပါတယ်။အ
ခုလဲလက်နက်ကြီးတိုင်းတော့ကြားတယ်လက်နက်အနေရောမကြောက်ဘူး။ဟဲ့မင်းနဲ့မင်းနဲ့ရှင်းနေခုနလောက်တည်းရနေကြားတာ။အင်းအဲ့ကျန်နေသေးတော့လောလောရှိတော့ပြီဖြစ်နေတယ်။
ဒီကနေ့ဖြစ်တဲ့တိုက်ပွဲဟာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကမေလ3ရက်နေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးသွားတဲ့ပြည်နယ်အထွေထွေအုပ်ချုပ်ရေးယုံဝန်ထမ်း2ယောက်ကို6ရက်နေ့ညနေ 6:00 မှာပြန်လွှတ်မပေးရင်အင်အားသုံးဆောင်ရွက်မယ်လို့အကြောင်းကြားစာပေးပို့ပြီးထပ်မံဖြစ်ပွားတဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထောင်ခါကတော့ပြည်နယ်ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့နဲ့ပတ်သက်ပြီးကချင်ငင်းချိုင်းရဲ့အကျိုးတော်ဆောင်အဖွဲ့ကဥလမိုင်ဂွန်ဂျာရဲ့အင်သစ်တက်ပွဲမှာမပခတိုင်းမူတို့နဲ့တွေ့ဆုံစဉ်ရှင်းလင်းပြောဆိုခဲ့ကြောင်းအခုလိုပြောပါတယ်
။အဲ့ဒီညမှာပဲဗိုလ်ချုပ်မြင့်စိုးနဲ့တိုင်းမူနဲ့လာပါတယ်။ကျွန်တော်တို့တိုင်းနေကကျင်းမြုံကကြတော့ဘုံကြီးခွန်တော်နဲ့ကျွန်တော်ပေါ့။ရင်ဥလမိုင်ဂွန်ဂျာအိမ်မှာကျွန်တော်တို့တွေ့ပြီးတော့အခြေအနေကိုတင်ပြပါတယ်။ကျွန်တော်တို့ဘဟုဌာနချုပ်ကလည်းအောက်ခြေစင်တီညွန်ကြားချက်တော့ပို့ထားပြီးသားဖြစ်တယ်။everyone time နေရောက်ရောက်လာလို့ရှင်ရင် VPCG ကနေတဆင့်အစိုးရကိုပြန်အပ်ဖို့ပေါ့ဒါပြောထားပြီးသားတော့ဟုတ်တယ်ဒါပေမဲ့အခုကျွန်တော်တို့ရဲ့အဲ့ဒီရှေ့တန်းကစူဆောင်းတဲ့အဖွဲ့တွေနဲ့ဌာနချုပ်ကလူတွေအဆက်အသွယ်မရသေးဘူးအဲ့ဒီညမှာအဲ့ဒီအကြောင်းဆုံးကိုရှင်းပြတယ်
ဒီကနေ့အထိတော့ဖမ်းဆီးခံထားရတဲ့ဝန်ထမ်းတွေပြန်လည်ရောက်ရှိလာတာမရှိသေးပါဘူးအခုလိုဗမော်ခရိုင်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့မပါခဘက်ကပြည်နယ်ဝန်ထမ်းတွေပြန်လွှတ်မပေးရင်အင်အားသုံးမယ်လို့စာပို့ထားတဲ့အခြေအနေတွေဟာမကြခင်ကျင်းပမဲ့ KIO နဲ့ပြည်တော်စုငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဆွေးနွေးပွဲကိုတည်ရောက်မှုရှိနိုင်မရှိနိုင်ဆိုတဲ့အပေါ်မှာတော့ဦးထောင်ခါကအခုလိုပြောပါတယ
်ပြောဖို့ခက်ပါတယ်ဒီဥစ္စာကျွန်တော်လည်းအခြေအနေရရကိုစောင့်ကြည့်နေပါတယ်
မြန်မာငင်းချိုင်းစင်တာကအကြီးတန်းအကြံပေးဦးလမောင်ရွှေကတော့ဒီကနေ့ထိတော့နှစ်ဖက်တွဲဆုံဆွေးနွေးပွဲအတွက်အစီအစဉ်တွေအပြောင်းအလဲမရှိသေးကြောင်းပြောပါတယ
်အခုကျွန်တော်တို့ပြောနေတဲ့အချိန်ထိဒီဆွေးနွေးပွဲကဆက်ပြီးတော့ဆောင်ရွက်ပါဆက်နေရနေမှာ KIA 4ဝကုသလေတွေနဲ့ထိကြထားတဲ့တန်းသားကုသလေတွေရောက်ပါလိမ့်မယ်ကျွန်တော်တို့လည်းဆက်နေနေရောက်ပါလိမ့်မယ်ဆောင်ရွက်နေမှာ CV ဆောက်တယ်ဒါအခုကျွန်တော်တို့ပြောနေတဲ့အချိန်ဒီအလုံးကဒီပါမယ်
ဒီဆွေးနွေးပွဲမှာတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေကိုအချိန်လျှော့ချနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ် PCG ခေါ်ကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ကဦးလမိုင်ဂွန်ဂျာကတော့ဆွေးနွေးပွဲဖြစ်မြောက်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီဝန်ထမ်းတွေကိုဖမ်းရတဲ့ကိစ္စလည်းပဲကဘူကစုံစမ်းပြီးတော့မှဒါအမြင်ဆုံးလို့ဆိုတဲ့ဆိုပြီးသူတို့ကပြောထားတာရှိတယ်ဗျနောက်ပြီးတက်တဲ့လေဒီမှာလည်း6ရက်6နာရီမှာဆွေးနွေးအကြောင်းကြားထားပြင်မဲ့လည်းအမလည်းဒီချိန်ရှိတော့ဗမာလည်းလှုပ်ရှားတာလည်းမရှိဘူးကြာ။နောက်ပြီးကျွန်တော်တို့ကြားနေပြီးမှလည်း CCG ဝဲသူတို့အနေနဲ့ဒါအချက်ကိုပြောပြောဖို့အတွက်အကြောင်းကြားထားတာဖြစ်တဲ့ကြောင်းကိုလည်းကျွန်တော်တို့ကြားနေပြီးအဲ့ဒီစာဝေးကြီးလိုင်းပြီးနေတာဖြစ်တဲ့အတွက်အချက်ကြောင့်မလို့ဒီ CCG ဝဲကလည်းပဲဗမာဖြစ်တဲ့ဖြစ်ကြတော့အကြောင်းမရှိဘူး။ဒါကြောင့်လူတွေကသဘောတူညီတာဖြစ်တဲ့ CCG ဝဲဖြစ်တဲ့အတွက်အချက်ကြောင့်မလို့ဟို CCG ဝဲတော့ဖြစ်သွားမယ်လို့ကျွန်တော်ဒီလိုပဲသုံးတာလည်းကြာ။
KIO နဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွဲဆုံဆွေးနွေးပွဲကိုဒီလ23ရက်နေ့မှာမြကြီးနားမြို့မှာကျင်းပဖို့နှစ်ဖက်သဘောတူထားတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့ကကိုစလေရီအပါအဝင်တရုတ်နိုင်ငံကကိုစလေလဲလေးလာသူအဖြစ်ပါဝင်တက်ရောက်ဖို့ရှိနေတာဖြစ်ပါတယ်
။ဒါကတော့ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာမနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ငင်းချမ်းရေးဆွေးနွေးပွဲနဲ့တက်ပေါ်မှာတက်ရောက်မှုရှိမရှိဆိုတာတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြီးတော့စုံစမ်းမေးမြန်းတင်ပြသတင်းပို့ပို့ထားခဲ့တာဖြစ်ပါရခင်ဗျာအခုတော့လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်တဲ့ကြေညာချက်ကိုနားဆင်ကြအောင်ပါ
တို့ရရှိမှာခင်ဗျမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုမပြင်ဆင်ဘဲ2015ရွေးကောက်ပွဲကျင်းပလာမယ်ဆိုရင်ဒီရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲလို့ခေါ်ဆိုနိုင်ကြမယ်ထင်ပါလားနိုင်ငံတကာကတော့ဖွဲ့စည်းပုံပြင်ဆင်မှုကရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုကိုကြည့်ပြီးလက်ခံမဲ့သဘောရှိတယ်လို့သုံးသပ်သူတွေကဆိုကြပါတယ်မြန်မာပြည်သူတွေအနေနဲ့ဟောဒါကိုလက်ခံကြမလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါတို့ရရှိမှာခင်ဗျာပါဝင်ဆွေးနွေးလိုရသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax နံပါတ် 2323255952 ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
စနေညတိုက်ရိုက်လေးတိုင်းမှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့အင်းနီနာချင်းထိုင်းနိုင်ငံအခြေအနေကိုကြည့်အောင်ပါထိုင်းနိုင်ငံမှာနိုင်ငံရေးပြဿနာတွေတကြော့ပြန်ပြီးတော့ကြီးထွားလာရာကနေစီးပွားရေးပေါ်ရိုက်ခတ်လာမှာကိုစိုးရိမ်မှုတွေလည်းအရင်ထက်ပိုများနေပါတယ်မတိမငြိမ်အခြေအနေတွေကိုကြော်လွှမ်းနိုင်ခဲ့မှုတွေအတွေ့အကြုံတွေရှိပေမဲ့ထိုင်းနိုင်ငံမှာနည်းနည်းရှယ်ရှယ်အမြင့်တွယ်နေတဲ့နိုင်ငံရေးပြဿနာတွေပြေလည်နိုင်မဲ့အရေးအယောင်တွေမတွေ့ရတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့ကြာကြာတောင့်ပြီးတော့ခံနိုင်မလားကျွမ်းကျင်သူတွေကမေးခွန်းထုတ်နေကြပါတယ်။ထိုင်းနိုင်ငံရဲ့ပြဿနာတွေနဲ့ရိုက်ခတ်တဲ့ထိုင်းစီးပွားရေးအခြေအနေအကြောင်းကိုရိုက်တာသတင်းကိုခြေခံပြီးတော့ကိုအောင်လင်ဦးကပြောပြပေးမှဖြစ်ပါရခင်ဗျာ
။ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့အစိုးရဖွဲ့ဝင်တွေယာလူကဖက်ရှားခံခဲ့ရပြီးနောက်ပေါ်ပေါက်လာတဲ့နိုင်ငံရေးအကျက်တဲတွေဟာစီးပွားရေးပေါ်မှာရိုက်ခတ်လာမှာကိုစိုးရိမ်လာကြပါတယ်။ယာယီဝန်ကြီးချုပ်တူကိုအစာထုတ်ခံပြီးအခြေအနေတွေကိုထိန်းနိုင်အောင်ကြိုးစားနေပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေအထိဥတီလာနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအတွက်ပူပန်စရာတွေလည်းဖြစ်လာနေတာပါနိုင်ငံရေးပြဿနာတွေကိုအစဉ်ဆက်ကြုံခဲ့ပူပေမဲ့ထိုင်းနိုင်ငံဟာကြံ့ကြံ့ခံနိုင်စွမ်းရှိတယ်လို့ကမ္ဘာ့ဘဏ်လို့နိုင်ငံတကာဖွဲ့စည်းတွေကပြောနေကြပေမဲ့တကြောပြန်ပေါ်ပေါက်လာတဲ့နိုင်ငံရေးပြဿနာတွေဟာစိုးရိမ်စရာကောင်းတဲ့အရေးအယံတွေတွေ့မြင်နေရတဲ့အကြောင်းဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Rabo Bank ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအရာရှိ Michael Avery ကWriter သတင်းဌာနနဲ့မင်းမြန်ကန်အတွင်းပြောဆိုခဲ့တာပ
ါ If you watch the local TV stations the ones at least that are run by the various different political factions it's quite a worrying picture
ဒီတော့ TV တွေကိုကြည့်လိုက်မယ်ဆိုရင်နိုင်ငံရေးအုပ်စုပေါင်းစုံကထုတ်လွှင့်ချက်တွေဟာအင်မတန်မှစိုးရိမ်စရာကောင်းတာတွေ့ရပါလိမ့်မယ်ဥပမာရှက်နေအုပ်စုတို့ရဲ့ TV မှာဆိုရင်အင်မတန်မှပြင်းထန်တဲ့လေတံတွေညီမျှမှုနဲ့တရားမျှတရေးတိုက်ပွဲဝင်ရမယ်ဆိုတာမျိုးတွေပါရှက်ဝါအုပ်စုတို့ရဲ့အစည်းအဝေးတွေဒါမှမဟုတ်လေဒီမိုကရက်ပိုင်းရှက်ပြအုပ်စုအစည်းအဝေးတွေမှာဆိုရင်လေတိုင်းပြည်ကသစ္စာပုတ်တွေကိုဖယ်ရှားရမယ်ဆိုတာမျိုးတွေတွေ့ရပါတယ်။ဒါတွေဟာအရင်တုန်းကထိုင်းနိုင်ငံအခြေအနေတွေနဲ့ရှင်ကြည့်မယ်ဆိုရင်အများကြီးပြင်းထန်နေတယ်ဆိုတာကသိကြပါတယ
်။လက်တလုံးမှာတော့ယင်းနှမြုံနယ်မှုတွေနဲ့ငွေကြေးဈေးကွက်တွေမှာတိတိတသာရိုက်ခတ်တာမျိုးမတွေ့ရသေးပေမဲ့အန်ဒီရဲ့ရှိတဲ့အခြေအနေတရက်ကိုဝင်ရောက်နေပြီလို့လည်းသူကသတိပေးခဲ့တာပါ။ယာလူကဖယ်ရှားခံလိုက်ရတဲ့ဝန်ကြီးချုပ်ယင်းလက်ကတော့သူတာဝန်ယူစဉ်အချိန်တွင်လယ်သမားတွေထံကစကားတွေကိုဈေးကွက်ပေါက်ဈေးထက်ပိုပြီးပြီးဝယ်ယူခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့လည်းအရေးယူခံရမယ့်ခြေအနေတွေနဲ့ရင်ဆိုင်နေရတာပါနိုင်ငံရေးမှာပါဝင်ခွင့်၅နှစ်ထိတားမြစ်ခံရနိုင်တဲ့ခြေအနေတွေကိုဥတည်နေတဲ့ဝန်ကြီးချုပ်ဟောင်းကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေကတော့ဆန္ဒပြစုဝေးပွဲတွေပြုလုပ်နေကြသလိုအကြမ်းဖက်တိုက်ခတ်မှုတွေလည်းပေါ်ပေါက်လာနေပါတယ်ယင်းနှမြုံနယ်သူတွေအနေနဲ့ကတော့ဒီလိုခြေအနေတွေကိုထက်သွင်းစဉ်းစားလာနေကြပြီလို့လည်းစီဝိုင်းကျွမ်းကျင်သူ Michael Avery ကပြောပါတယ
် And in terms of key industries yes I think increasingly some factories will be looking at the mess in Thailand and thinking
ဒီကကွန်ထရိုးလုပ်မှုကဏ္ဍမှာဆိုရင်ထိုင်းနိုင်ငံရဲ့ဗဟုပြအခြေအနေကိုစောင့်ကြည့်နေကြတဲ့လုပ်ငန်းတွေလည်းရှိနေကြပြီလို့ထင်ပါတယ်စက်ရုံတွေစောင့်မယ်ဆိုရင်ဘယ်နေရာကိုရွေးမလဲဆိုတာမျိုးစဉ်းစားတာမျိုးလက်ရှိစက်ရုံကိုဆက်ထားကောင်းထားမှာဖြစ်ပေမဲ့အသစ်ဖွင့်ရင်ဘယ်ကိုသွားမလဲဆိုတာမျိုးပါထိုင်းနိုင်ငံဟာအလားအလာရှိတဲ့စီးရင်ကနေရှော့ကျလာနေပြီလို့ယူဆပါတယ်အင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ကရှစ်တက်လာပါလိမ့်မယ်
။အေပီလာဆမ်းမှထုတ်ပြန်လိုက်တဲ့ကမ္ဘာ့ဘဏ်ရဲ့2014စီးပွားရေးဖွံ့ဖြိုးမှုခန့်မှန်းချက်နောက်ဆက်တွဲအစီရင်ခံစာမှာတော့ နိုင်ငံရေးချက်တဲတွေကြုံရတဲ့ထိုင်းနိုင်ငံရဲ့တိုးတက်မှုအလားအလာတွေကိုရှက်ချတွေ့ချက်ခဲ့တာပါ။ဆိုပိုင်းမှာတော့2014ခုနှစ်ထဲမှာဖွံ့ဖြိုးမှုပမာဏဟာ 4.5 ကိုင်လုံးရှိမယ်လို့တွက်ထားပေမဲ့300ကိုင်လုံးအထိရှော့ချလိုက်တယ်လို့2015ခုနှစ်အတွက်900ကိုင်လုံးအထိရှိမယ်လို့ခန့်မှန်းထားရကနေ 4.5 ကိုင်လုံးသာရှိလိမ့်မယ်လို့လည်းပြောင်းလဲခန့်မှန်းထားတာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့အင်းဒီချင်းထိုင်းနိုင်ငံရဲ့အခြေအနေကိုကိုအောင်လွင်ဦးပြောပြတော်တာဖြစ်ပါရယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်းပါးတစ်ပုဒ်ကိုနားဆင်ကြအောင်ပါ။စီးရီးယားသဘုံတွေတူးနေတဲ့လှန်ကောင်းအတွင်းပောက်ကွဲမှုအကြီးအကျယ်ဖြစ်ခဲ့တာကြောင့်အလက်ပိုမြို့ရဲ့သင်္ကေတတစ်ခုဖြစ်တဲ့73ရာစုနှစ်ခန္တကြီးကိုမျက်နှာမူးနေတဲ့တမိုင်းဝင်ဟိုတယ်ကြီးပျက်စီးသွားခဲ့ပါရယ်။အဲ့ဒီအဆောက်အုံအတွင်းအခြေချနေတဲ့အစိုးရတပ်ဖွဲ့ဝင်တော်တော်များများလည်းဒဏ်ရာရတိုက်ဆုံတာတွေရှိခဲ့တယ်လို့အစိုးရဘက်ကရောအတိုက်ခံသတင်းရက်ွက်တွေကပါပြောပါရယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ Edward Iranianကိုင်ရိုမြို့ကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့အလက်ဘိုမြို့မှာကောက်တန်ဟိုတယ်ပြိုကျသွားတဲ့အထိပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အေယာမမှုဝင့်ကြီးလိုမိခိုးလုံကြီးကောင်းငင်ကိုတက်လာခဲ့တာကိုလည်းအပြော်တိုင်းရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေမှာပြသနေပါတယ်။ဒီပောက်ကွဲမှုကပြင်းထန်လွန်းတဲ့အတွက်ပတင်းပေါက်မှန်ကွဲစားတွေနဲ့အပျက်စီးတွေဟာမီတာရာနဲ့ချီပြီးတော့လွင့်ထွက်သွားခဲ့ပါတယ်။အဆောက်အုံအောက်ကလိုင်ကောင်းထဲမှာထားထားတာတွေပောက်ကွဲခဲ့တဲ့အတွက်နှစ်ပေါင်း150ရှိတဲ့အော်တိုမန်ခက်လက်ရအဆောက်အုံကြီးလည်းပျက်စီးသွားခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်ဆီးရီးယားအစိုးရတပ်ဖွဲ့တွေအများအပြားအပါအဝင်ဒါဇင်နဲ့ချီပြီးတော့လည်းသေဆုံးကုန်ကြပါတယ်။ဆီးရီးယားသဘုံတပ်တွေကအလက်ပိုမြို့မြောက်ပိုင်းနဲ့အရှေ့ပိုင်းကနေရာတွေနဲ့အနီးအနားတစ်ဝိုက်ကခရိုင်တွေကိုထိန်းချုပ်ထားတဲ့တစ်ချိန်တည်းမှာပဲဆီးရီးယားအစိုးရတပ်တွေကတော့အလက်ပိုမြို့တွင်းကခံတပ်တွေနဲ့အဲ့ဒီပတ်ဝန်းကျင်တဝိုက်ကနေရအတော်များများကိုဆက်ပြီးတော့ထိန်းချုပ်ထားပါတယ်။တဘုံတက်တွေဟာမကြသေးခင်ကပဲအစိုးရထိန်းချုပ်ထားတဲ့အနီးနားကနူဘယ်နဲ့ဇဟာရာမြို့တွေကိုဝိုင်းထားတာကိုပြန်ရုပ်သိမ်းဖို့သဘောတူရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့အစိုးရစစ်လေယာဉ်တွေကတဘုံတွေထိန်းချုပ်ထားတဲ့အလက်ဘူခရိုင်ဒေသကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရာပေါင်းများစွာလဲတည်ဆုံးကုန်ကြပါတယ်။လေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီမှာအဆောက်အုံတွေအလုံးပျက်စီးကုန်ပြီးတော့ဒေသခံတွေအတော်များများလဲအဲ့ဒီအပျက်စီးတွေအောက်မှာပဲတည်ဆုံးကုန်ကြပါတယ်အခုသတင်းမှာစောပိုင်းကအစ်တလစ်ခရိုင်မရပ်အယ်နာမန်မြူနာကဆိုရတက်စခန်အောက်မှာရှိတဲ့လိုင်ကောင်းအတွက်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်ဆီးရီးယားဆိုရတက်တွေဘက်ကဒါဇင်ပေါင်းများစွာလဲတည်ဆုံးသွားခဲ့ပါတယ်တပုံတွေဘက်ကအဲ့ဒီလိုင်ကောင်းတွေကိုတူးဖို့အတွက်ရက်ပေါင်း50လောက်ကြာခဲ့တယ်လို့တိုက်ခန့်တက်ကြွလှုံရှားသူတွေဘက်ကပြောပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းကနေရာတစ်နေရာမှာသဘုံတက်သားတွေအဲ့လိုလိုင်ကောင်းတွေတူးနေတာကိုအပျော်တမ်းရုပ်သံဗီဒီယိုတစ်ခုကပြသထားပါတယ်။လူငယ်တွေအများစုပါဝင်တဲ့အုပ်စုတွေဟာသူတို့တွေဘာတွေလုပ်နေတယ်ဆိုတာတွေကိုအဲ့ဒီကိုရောက်လာကြတဲ့ဧည့်သည်တွေကိုလည်းခေါ်ပြလေးရှိပါတယ်။ဒမတ်စကတ်မြို့စင်ဂျေဘုံကဂျူဘာဒေသမှာသဘုံတွေဖောက်ထားတဲ့လိုင်ကောင်းတွေအတော်များများကိုဆီးရီးယားအစိုးရတပ်တွေဘက်ကမကြသေးခင်ကပဲဖျက်ဆီးပစ်နိုင်ခဲ့တယ်လို့ဆီးရီးယားအစိုးရနဲ့နှီးဆက်တဲ့သတင်းရက်ွက်တွေကပြောပါတယ်။အချိန်တုန်းကတော့သဘုံတွေအားကောင်းခဲ့တဲ့ဂျူဘာဒေသနေရာအတော်များများကိုအခုခါမှအစိုးရတပ်တွေကပြန်သိမ်းယူထားပြီဖြစ်ပါတယ်။ဆီးရီးယားနိုင်ငံရဲ့တတိယအကြီးဆုံး Homs မြို့မှာရှိတဲ့သဘုံတပ်ဖွဲ့ရဲ့တမူးကအစိုးရနဲ့သဘောတူညီခဲ့တာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ هذه ليست هدنة ونحن لا نهاد النظام هذه اتفاقية تمت بمختلف انحاء سوريا هناك اتفاقيه حصلت في الساحل
سوريا နဲ့သဘောတူညီခဲ့တာဟာနိုင်ငံတစ်ခုမှအကျဉ်းသားတွေဖလှယ်ဖို့သဘောတူညီခဲ့တာပါဒီသဘောတူညီချက်ဟာပြစ်ခတ်ရစေးသဘောတူညီချက်မဟုတ်ပါဘူ
းဆီးရီးယားသဘုံတပ်တွေရဲ့တတိယအထုပ်ကို Homs မြို့ကနေထွက်ခွာခွင့်ပေးတယ်လို့ Homs မြို့ရဲ့မြို့တော်ဝန်တာလီဘာရာစီကဆီးရီးယားအစိုးရရုပ်မြင်သံကြားကနေပြောကြားခဲ့ပါတယ
်မဟာဆလ اليوم من تفاهمات افضت الى
ဒီကနေ့အတွင်းဆီးရီးယားသဘုံတပ်ဖွဲ့ဝင်တွေဟောင်းစ်မြို့ကနေထွက်ခွာနေကြတာတွေကိုလည်းရုပ်သံဗီဒီယိုတွေမှာဖော်ပြနေကြပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American အတန်းရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်းလွှင့်နေပါတယ်ခင်ဗျာ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအတွင်း VOA မြန်မာပိုင်းအင်တာနက်စာမျက်နှာကနေထုတ်လွှင့်တဲ့အချိန်နဲ့တပြေးညီကြည့်ရှုနိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်စာမျက်နှာရဲ့ညာဘက်အပေါ်တောင်းက TVအစီအစဉ်ခလစ်ကိုနှိပ်ပြီးတော့ကြည့်ရှုနိုင်ပါတယ်ခင်ဗျာ။တပင်းကြီးထုတ်လွှင့်ခြင်းနဲ့မမှီလိုက်တဲ့သူတွေအတွက်ည၈နာရီခွဲကစလို့နှစ်သက်ရအချိန်၄အတိုင်း VOA စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။